ဒီနေ့မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရပ်တွေတွန်းမြင့်လှုံ့ဆောင်မှုအတွက်အမေရိကန်ဒေါ်လာ1000ဒုံစင်နီဝါလူရန်ကြဖို့ICRC ဒီသတင်းပြေဆုံးကိုတော့ICRC ရုံးချုပ်တည်ရှိတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေဗီအိုအေသတင်းတောင်လီဇာရှလိုင်းသတင်းပေးပို့ထားပါတယ်။အချိန်ကနှစ်ဆပိုင်းပဲရှိသေးပေမဲ့
ICRC နည်းနည်းလည်းငွေပို့လိုလာတယ်လို့ပြောပါတယ်။အမေရိကန်ပြည်အောင်စုကပြောတယ်လုံခြုံရေးအထူးတိုးမြင့်မှုဆိုတာဟာဤရဲ့ပြည်သူအများစုအတွက်တော့အခြေအနေထူးလာစေတယ်လို့သူမထင်ကြအောင်အရှိအလယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာ ICRC လုပ်ငန်းဆောင်ရွက်ရေးအဖွဲ့ရဲ့အကြီးအကဲ
Beatrice Mechevin-Hogo ကပြောပါတယ်။ဤရဲ့ပြည်ပခကြောင့်ဤရဲ့ပြည်သူတွေဟာအကြီးအကျယ်ထိခိုက်ခံစားနေရတော့မယ်လို့သူကပြောတာပါ။ဤစာ definitely for the population living in Iraq things are not getting any better in terms of exposure to violence. ဤရမနေထိုင်နေရသူတွေအတွက်နေထိုင်ကြုံတွေ့နေရတဲ့အခြေအနေရောတိုက်ခိုက်မှုတွေအနေအရင်နဲ့ကြုံတွေ့နေရတဲ့အခြေအနေရောဘယ်ဟာမှထူးခြားမလာပါဘူး။လူငယ်တွေရပိုင်းအတွင်းကပဲတိုက်ခိုက်မှုတွေလည်းအများကြီးဖြစ်သေဆုံးထိခိုက်သူတွေလည်း